ဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကိုငွေကြေးကူညီပေးမယ့်အစီအစဉ်ကိုချက်ချင်းဖျက်သိမ်းတယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကဒီနေ့မှာပြောလိုက်ပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့အတွက်မော်တော်ကားတွေနဲ့စက်သွေးပစ္စည်းတွေဝယ်ဖို့အတွက်လူငွေပေးမယ့်အစီအစဉ်ကိုဂျပန်အစိုးရအနေနဲ့ချက်ချင်းရပ်ဆိုင်ဖို့ HRW အဖွဲ့ကဒီနေ့တောင်းဆိုလိုက်တာပါ။မြန်မာနိုင်ငံရဲတပ်ဖွဲ့ဟာရဲသားစုရအုပ်ချုပ်မှုအောက်မှာမဟုတ်ဘဲစစ်တပ်ရဲ့ထိန်းချုပ်မှုအောက်မှာရှိနေတာဖြစ်ပြီးတော့လူခွေးချိုးဖောက်မှုတွေကိုလည်းစိုးစိုးဝါးဝါးကျူးလွန်ထားတဲ့မှတ်တမ်းတွေလည်းရှိတယ်လို့ HRW အဖွဲ့ကပြောပါတယ်။ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကတော့မြန်မာအစိုးရတာဝန်ရှိသူတွေနဲ့သက်ဆိုင်ရာအာဏာပိုင်တွေကိုကာကွယ်ဖို့အတွက်ကားတွေနဲ့စက်သွေးပစ္စည်းတွေဝယ်ဖို့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ကို American Dollar 6သိန်း3000နဲ့ညီမျှတဲ့ဂျပန်ယန်းသန်း100ကိုအကူအညီပေးသွားမှာဖြစ်တယ်လို့ပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကကြေညာခဲ့တာပါ။အခုလိုလူတန်းဖို့ကူညီလိုက်တဲ့အတွက်မြန်မာရဲတပ်ဖွဲ့အနေနဲ့အများပြည်သူလုံခြုံရေးကိုပို့ပြီးတော့ထိထိရောက်ရောက်လုပ်လာနိုင်မှာဖြစ်သလိုလူမှုတည်ငြိမ်မှုနဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်မှုတွေကိုလည်းပို့ပြီးတော့အထောက်အကူပြုဖန်တီးပေးနိုင်မှာဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။ဂျပန်အစိုးရအနေနဲ့လူခွေချိုးဖောက်တဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ရဲတပ်ဖွဲ့ကိုငွေကြေးထောက်ပံ့ဖို့ကြိုးစားတဲ့အပေါ်မှာနားမလည်နိုင်ကြောင်းနဲ့အဲ့လိုမြန်မာနိုင်ငံရဲတပ်ဖွဲ့ကိုငွေကြေးထောက်ပံ့မဲ့အစားတခြားလူရှင်အစိုးရအနေနဲ့တွဲပြီးတော့လူခွေချိုးဖောက်ခံရတာတွေလူမျိုးစုလိုက်ရှင်းလင်းဖယ်ရှားခံရတဲ့သူတွေကိုအကူအညီပေးတဲ့ဆိုပြီးတော့ HRW ဖွဲ့ရဲ့အာရှရေးရညွှန်ကြားရေးမှူး Brad Adams ကပြောလိုက်ပါတယ်ခင်ဗျာ။